ဝါရဝမကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူအရေအတွက်ဟာဘူးဆိုရင်14သန်းကျော်သွားပြီဖြစ်တယ်လို့ Johns Hopkins တက္ကသိုလ်ကပြောပါတယ်။ဒီထဲမှာအမေရိကန်ပြည်ထောင်စုက 3.6 သန်းကျော်နဲ့ရောဂါကူးစက်မှုအများဆုံးဖြစ်ပြီးတော့ဘရဇိုနိုင်ငံက2သန်းကျော်နဲ့ဒုတိယအများဆုံး၊အိန္ဒိယနိုင်ငံက1သန်းကျော်နဲ့တတိယအများဆုံးဖြစ်နေပါတယ်။မနေ့ကပြည့်ထဲမှာလည်းအမေရိကန်ပြည်ထောင်စုမှာဗိုင်းရပ်စ်နောက်ထပ်ကူးစက်ခံသူအရေအတွက် 9,000 ကျော်ရှိတယ်လို့ New York Times သတင်းစာကဖော်ပြပါတယ်။ဒါပြင်ကမ္ဘာတဝန်းမှာတော့မနေ့ကရောဂါကူးစက်ခံသူ3000ခွဲလောက်ရှိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ် WHO ကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာဗိုင်းရပ်စ်ကူးစက်မှုအများဆုံးနိုင်ငံဖြစ်နေပေမဲ့သမားထရမ့်ကတော့တနိုင်ငံလုံးကိုနှာခေါင်းစည်းမျက်နှာဖုံးနေတက်ဖို့အမိန့်ကိုထုတ်ဖို့စဉ်းစားသွားမှာမဟုတ်ဘူးလို့ Fox သတင်းဌာနနဲ့တွေ့ဆုံမေးမြန်းကမှပြောကြားသွားပါတယ်။သူအနေနဲ့လူတွေကိုအတိုင်းအတာတစ်ခုထိလွတ်လပ်ခွင့်ရစေခြင်းပြီးတနိုင်ငံလုံးအတိုင်းအတာနဲ့မျက်နှာဖုံးတက်ဖို့လိုအပ်တယ်လို့သူအနေနဲ့မယုံကြည်ကြောင်းပြောလိုက်ပါတယ်။ဘရဇိုနိုင်ငံမှာတော့အခုလိုဗိုင်းရပ်စ်ကူးစက်မှုတွေအကြီးအကျယ်ဖြစ်လာရတာဟာဖက်ဒရယ်အစိုးရကြောင့်ဖြစ်တယ်ဆိုပြီးတော့ကျန်းမာရေးဆိုင်ရာကြွမ်းကျင်သူတွေကပြောလိုက်ပါတယ်။ဥရောပနိုင်ငံခေါင်းဆောင်တွေဟာတောက်ကြံတွေကတော့ဘယ်လ်ဂျီယံနိုင်ငံဘရဆောမြို့မှာနေကြတွေ့ဆုံခဲ့ကြပြီးတော့စီးပွားရေးကိုကယ်တင်နိုင်ဖို့အတွက်ဒေါ်လာ155ဘီလီယံတန်ဖိုးရှိတဲ့စီးပွားရေးအကူအညီတွေပေးဖို့အချက်အလက်တွေကိုဆွေးနွေးခဲ့ကြပါတယ်။ဒါဟာ9လအတွင်းဥရောပခေါင်းဆောင်တွေပထမဆုံးအချိန်လူချင်းတွေ့ပြီးတော့စီးပွားရေးလုပ်ကြတာလည်းဖြစ်ပါတယ်ခင်ဗျာ။